ုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ကြပါမယ်။2020နိုဝင်ဘာလရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖော်ဆောင်ဖို့ဆိုပြီးပြောဆိုလှုပ်ဆောင်တာတွေရှိလာပါတယ်။အမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လိုအစိုးရမျိုးပါလဲ။ဒီမှာနိုင်ငံအတွက်ဒီလိုအစိုးရမျိုးတကယ်ပဲလိုအပ်နေပါလား။တကယ်တမ်းဖွဲ့စည်းမယ်ဆိုရင်တော့ဘယ်လိုဖွဲ့စည်းတင်ပါလဲ။စာရာရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ဒီဘောမျိုးနဲ့ဒီလိုလိုတော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမအရေးကြီးလာသူသူတည်တည်ဦးတမောင်တန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ ဦးရထွန်းနဲ့ဦးတမောင်တန်းဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပ
ါဆိုတော့ကျွန်တော်တို့ရွေးကောက်ပွဲပြီးရွေးကောက်ပွဲမတိုင်ခင်ခဲ့တဲ့ကတည်းကပေါ့လေရွေးကောက်ပွဲပြီးမှမဟုတ်ပါဘူးဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကိုကျွန်တော်တို့ဟိုတောက်လျှောက်လို့ကြားလာရတာရှိပါတယ်ဆိုတော့ဒီနေ့ညဆွေးနွေးခန်းကတော့ဒီမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နည်းနည်းတုံ့ပြန်ဆွေးနွေးကြဖို့ပါပထမဦးဆုံးကျောင်းရွတ်ထွန်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘာကိုပြောတာပါလဲဆရာ
အဲမျိုးသားညီညွတ်ရေးအစိုးရဆိုတာကတော့ကျွန်တော်တို့ဟိုနိုင်ငံတကာမှာကနိုင်ငံတနိုင်ငံအနေနဲ့သူ့အမျိုးသားအကျိုးစီးပွားအတွက်သိအရေးကြီးတဲ့အချိန်ပေါ့ဥပမာတခြားနိုင်ငံနဲ့စစ်ဖြစ်နေတဲ့အချိန်မျိုးနောက်ဒါမှမဟုတ်ရင်လည်းဒီတဘာဝဘေးအန္တရာယ်ကြာရောက်တဲ့အချိန်မျိုးပေါ့နော်စီးလုံးညီညွတ်ရေးအတွက်အထူးလိုအပ်နေတဲ့အချိန်မျိုးမှာဒီဖွဲ့လေရှိတာပေါ့နော်အဲ့တော့ဒီပါလီမန်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာကတော့အမျိုးသားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတာကညွတ်မောင်းအစိုးရဖွဲ့တာမျိုးတော့မဟုတ်ဘူးညွတ်မောင်းအစိုးရဖွဲ့တယ်ဆိုတာကတော့ဟိုဘယ်အချိန်မှာပဲဖြစ်ဖြစ်တို့ဒီတပါတီတွေကနေပြီးတော့အစိုးရမဖွဲ့နိုင်ရင်အမမို့လုံလောက်တဲ့ဒီပါလီမန်အမတ်နေရာမရလို့ရှိရင်ဒီသူနဲ့နီးစပ်တဲ့ပါတီတချို့ကိုသိမ်းပင်းပြီးတဲ့အခါကျတော့သူတို့က50ရာခိုင်နှုန်းကျော်ပေါ့နော်50ရာခိုင်နှုန်းကျော်ဒီပါလီမန်အမတ်နေရာရအောင်စုစည်းပြီးတော့ဖွဲ့တာအဲ့ဒါကတော့ညွန်မောင်းအစိုးရပေါ့နော်ခုနအမျိုးသားညီညွတ်ရေးအစိုးရကတော့သူတပါတီတဲ့အင်အားကြီးကြီးနဲ့နိုင်ရင်လည်းနိုင်ထားမယ်သို့တော်လည်းဒီတဘာဝဘေးအန္တရာယ်တွေကြုံတဲ့အခါစစ်ပွဲတွေဖြစ်ပွားနေတဲ့အခါမှာစီလုံးညီညွတ်ဖို့လိုတယ်ဆိုပြီးတော့သူကဒီပါတီစုံကဒီအရေးကောက်ခံကိုယ်စားလှယ်တွေနဲ့သူကအစိုးရအဖွဲ့ထဲမှာပါဝင်ပြီးတော့အတူတကွအလုပ်လုပ်တာပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒီလိုအခြေအနေမျိုးမှာဖွဲ့လို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဦးတမောင်တန်းရောအမျိုးသားညီညွတ်ရေးအစိုးရဆိုတာကိုဘယ်လိုနားလဲပါတယ
်ရေဘူးအားဖြင့်တော့ခုနဆရာဦးရထွန်းပြောသလိုပါပဲနော်ကျွန်တော်တို့ညမတမိုင်းကိုပြန်ကြည့်မယ်ဆိုလဲဒါကိုရဲထွန်းကတော့ကျွန်တော်တဲ့ပုံပြီးနိုင်ငံရေးကိုထဲထဲဝင်ဝင်လုပ်ခဲ့တယ်ဆိုတော့ဒေါ်လာလေးရှိရင်လည်းဖြည့်ပြီးပါဘူးเนาะဆိုတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတဲ့စကားနဲ့မှလက်ဝဲညီညွတ်ရေးဆိုတဲ့အသုံးလုံးမျိုးနဲ့အဲသုံးလုံးလာခဲ့ပြီးစူးစမ်းခဲ့ပြီးတာရှိတယ်ဒါကတော့ကွန်မြူနစ်ပါတီနဲ့ဆိုရှယ်လစ်ပါတီကွဲပြီးတဲ့အခါမှာပေါ့နောက်တစ်ခါဖတ်ဆပ်ပလကွဲပြီးတဲ့အခါမှာလည်းညီညွတ်ရေးဆိုပြီးတော့ပြန်ပြီးလုပ်ဖို့ကြိုးစားလာတာရှိတယ်เนาะအဲမဆာရလက်ထက်ရောက်တဲ့ခါကျညီညွတ်ရေးဆိုတဲ့စကားတည်းစီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတိုင်းတော့စီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတောင်းလာတယ်။အဲ့ဒီအယူဆကဒီဘက်ခေတ်ဆစ်ဆိုရလက်ထက်ဆက်ဆက်တီပေါ့။နောက်ဆုံးကျွန်တော်တို့ဒုတောင်ဝင်အရေးသုံးပါးထဲမှာထည့်သွင်းထားတဲ့အထိအပါလာတယ်ပေါ့နော်။ဆိုတော့အာဏာသိမ်းမှုတွေကိုပြန်ကြည့်လို့ရှိရင်လည်းအဲ့ဒီအကြောင်းခံပေါ်မှာအကြောင်းပြသည်ပဲဖြစ်စေအကြောင်းရဲ့တကယ်ရှိသည်ပဲဖြစ်စေပေါ့နော်ဒါမတူတဲ့လူတွေမတူတဲ့အတိတ်ဘက်ကောင်းမှုတွေရှိကြတယ်ဆိုတော့လေအဲ့ဒီအကြောင်းချက်လို့ပြပြီးတော့ပြောပြီးတော့နော်ကျွန်တော်တို့အာဏာသိမ်းယူခဲ့တာလည်းရှိတယ
်ဟုတ်ကဲ့
နော်ဒါပေမဲ့ဥနေဝင်းကအသက်ကြီးလာတဲ့အခါကျတော့တရားတွေပါတွေထိုက်ပြီးတော့ငါတရားတာသဘောပေါက်လို့ရှိရင်ဒီလိုအာဏာသိမ်းမှာမဟုတ်ဘူးလို့ပြောခဲ့တဲ့စကားလည်းရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျောင်းရထောင်းလက်ရှိဒီမှာနိုင်ငံရဲ့အခြေအနေကဒီလိုအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းဖို့အတွက်လိုအပ်တဲ့အခြေအနေမှာရှိနေတယ်လို့ဆရာယူဆပါသလား
အဲကျွန်တော်တို့အခုအခြေအနေကတော့ဟိုအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ဆိုတာကရည်ရွယ်ချက်ပေါ့နော်ဟိုအမျိုးသားညီညွတ်ရေးအစိုးရလို့နာမည်တက်ချင်တက်မယ်နော်အဲတခြားနာမည်တစ်ခုတက်ချင်တက်မယ်အဓိကအားဖြင့်တော့တိုင်းရင်းသားစည်းလုံးညီညွတ်ရေးပေါ့နော်တိုင်းရင်းသားစည်းလုံးညီညွတ်ရေးအဲ့အဲ့ဒါတော့လိုအပ်နေတယ်အထူးသဖြင့်တော့အခုကျွန်တော်တို့ပြည်ပင်းစစ်ကနှစ်ပေါင်း80ကျော်ဖြစ်လာတာကိုကျွန်တော်တို့ဒီ ပြင်းငိမ့်မှုပေါ့နော်အဲ့ဒီပြည်ပင်စစ်ဒီသာဝရငိမ့်ညမ်းမှုအတွက်ဆွေးနွေးပွဲလုပ်နေတယ်အရင်ဒီတမရဦးသိန်းစင်လက်ထက်ကလေးရနေပြီးတော့စခဲ့တဲ့ဆွေးနွေးပွဲဟာအခု NLD အစိုးရ9နှစ်အတွင်းမှာလည်းဆက်ပြီးတော့ကျွန်တော်တို့ဒါကိုသွားနေတယ်အဲ့ဒီအနေအထားမှာကျွန်တော်တို့ကတိုင်းသာစီလုံးညီညွတ်ရေးပေါ့နော်အထူးအရေးကြီးတယ်လိုအပ်တယ်အဲကျွန်တော်တို့ရဲ့အင်အားစုနိုင်ငံရေးအင်အားစုအားလုံးပေါ့နော်တမတော်အပါဝင်ကလည်းအဲဖက်ဒရယ်စနစ်ကိုသွားဖို့ဆိုတော့အဲဒီညီမှန်းချက်ပေါ့နော်ညွှန်မှန်းချက်တွေကလည်းတူညီလာတဲ့အောက်မှာဒါတိုင်းတိုင်းမင်းမင်းစီစီလုံးလုံးနဲ့ပေါ့နော်ဆွေးနွေးအပြန်အလှန်ဆွေးနွေးပြီးတဲ့အခါကျတော့ဟိုဖက်ဒရယ်စနစ်ကိုဘယ်လိုရောက်အောင်ခြေတက်ကြမလဲဆိုတော့ဘုံညီမှန်းချက်တစ်ခုအတွက်တော့အမြင်တူညီတဲ့အစိုးရတရားပေါ့နော်အမြင်သဘောထားတူညီတဲ့အစိုးရတရားဖော်ဖို့တော့လိုလိမ့်မယ်။အဲ့ဒါကိုအမျိုးသားညွန်ပေါင်းအစိုးရအမျိုးသားညီညွတ်ရေးအစိုးရ Net Reconciliation ဆိုတဲ့ဘာခေါ်လဲ။အရင်ကစစ်ရေးအစိုးရလို့ခေါ်မလား။အဲတခုခုပေါ့။အဲနာမည်ကတော့တင့်တော်လို့ပြောလို့ရပါတယ်
။ဟုတ်ကဲ့။
အဲ့လိုတော့လိုအပ်မယ်လို့တော့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။ဦးတမောင်တန်းရောလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကခုနပြောတဲ့အမျိုးသားညီညွတ်ရေးအစိုးရတရားတကယ်ပဲလိုအပ်နေပါပြီလား
။ရေးဘူးအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်တို့စမ်းစစ်ချက်ပုံမှာမူတည်မှာပေါ့နော်နိုင်ငံရေးစမ်းစစ်ချက်ပုံမှာဆိုတော့ဘယ်လိုစမ်းစစ်တယ်လဲပေါ့နှစ်ဖက်ပဋိပက္ခဖြစ်နေတဲ့အထဲမှာပဋိပက္ခထဲကထွက်နိုင်ပြီနော်ခွာပြီးတော့လည်းပဋိပက္ခကိုကြည့်နိုင်ပြီဆိုတဲ့အခြေအနေရောက်ရင်တော့ဒါညီညီညွတ်ညွတ်အနာဂတ်မြုံမှန်းချက်တစ်ခုအတွက်လုံးလုံးသွားလို့ရတယ်အစိုးရမျိုးထူထောင်လို့ရတယ်ဒါပေမဲ့အဲ့လိုပဋိပက္ခထဲကမထွက်နိုင်ဘူးဆိုလို့ရှိရင်တော့ညီညွတ်ရေးစကားပြောရင်းနဲ့ပဲခြောက်ကြတာတွေ့ရတယ်အမြမတပိုင်းကလည်းစီလုံးညီညီရေးစကားတွေမှုန်နေအောင်ပြောနေတယ်တကယ်တော့ကြတော့နှိပ်တာပဲညာနော်ကျွန်တော်ဒီတပိုင်းကြီးတော့တွေ့ရတယ်ကိုလေဒါအရာစကားလို့ပြောတာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့မျိုးသားညီညီရေးဆိုတာထဲပို့ပြီးတော့ကျွန်တော်နိုင်ငံရေးမှာလည်းအုပ်ချုပ်မှုမှာရောသုံးတယ်ဆိုတော့လုံးရှိတယ်အဲ့ဒါတော့ဒီမိုကရေစီရတရားဝင်မှုပေါ့နော်အဲ့ဒီလိုစနစ်နီးလန်းလေးတွေကိုတိရောက်နိုင်အောင်မလို့ထင်တယ်အဲ့တော့အရေးကြီးတဲ့အချက်လေးတွေတချို့ပေါ့နော်အဲဒီမိုကရေစီတရားဝင်မှုမှာပါတဲ့စနစ်လေးတွေပေါ့ဥပမာအဖြစ်ဒါတရားမျှတတဲ့လိုလတ်တဲ့ရွေးကောက်ပွဲရှိရမယ်ဒီမိုကရေစီကတရားဝင်ခြင်းလဲဆိုတော့ဒါပဲပင်အမိမဲ့ဒီလိုလူထုကတင်မြှောက်လိုက်တာ ਨੇ တရားဝင်ပြီဆိုတာ ਨੇ မလုံလောက်ဘူးလို့ရှင်းဘူးအဖြစ်ယူဆကြတယ်ပေါ့ဗျာဒီမိုကရေစီသဘောကိုပြောကြတဲ့အခါကျ
ဟုတ်ကဲ့
အဲ့တော့စနစ်တွေကမိမိလှုပ်ဆောင်ချက်တွေကလုံပုံကြိုင်ပုံနေနဲ့စနစ်ကပြည်သူလူထုနဲ့ဒီပါဝင်ပတ်သက်သူတွေပါဝင်လှုပ်ဆောင်နိုင်ရမယ်အစိုးရရဲ့လုပ်ငန်းတွေမှာဝင်နှင်းမြင်သာရမယ်တာဝန်ခံမှုရှိရမယ်ပြီးရင်လည်းတာဝန်ညီမျှမှုရှိရမယ်သဘောထားကြီးတိခဏ်ညှိနှိုင်းနိုင်မှုတွေရှိရမယ်တရားဥပဒေစိုးမိုးမှုရှိရမယ်စတဲ့အချက်တွေပေါ့နော်ဒီလူကနားလည်ချက်တွေဒီလိုပါပါတယ်အဲ့ဒီလိုပါတဲ့ပြုပြင်ပြောင်းလဲရေးစနစ်တရက်ကိုတည်ဆောက်တာကပို့ပြီးတော့မြန်မာနိုင်ငံနဲ့ကြိုက်မယ်လို့ထင်တယ်မဟုတ်ဘူးဆိုလို့ရှိရင်ဘာအဲ့ဒီစနစ်တွေမရှိဘူးဆိုလို့ရှိရင်အင်မတန်ကိုပဋိပက္ခထဲကိုညီညွတ်ရေးပြောရင်းနဲ့ပဋိပက္ခထဲကိုပြန်ပွင့်သွားနိုင်တယ
်
အလားအလာရှိတယ်အဲ့တော့ညီညွတ်ရေးကပြောတာပြောလဲကျွန်တော်တကြံတန်ချက်တွေမှာတိုင်တယ်လို့ပေါ့ပြောတာပြောလဲမောမောပဲပြောဆိုတာမျိုးဖြစ်နေတာပဲဆိုရမယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကတော့အဲ့ဒီလိုလေးချိတ်ကတာပုံများကောက်မလားလို့စဉ်းစားမိပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုကတော့ကျွန်တော်တို့ကြားနေရတဲ့အတန်နေပေါ့နော်တဆိုင်သူတွေဘက်ကပြောနေတဲ့အတန်နေအထူးဖြစ်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပေါ့ပြောနေတာတော့ဒီမျိုးသားညီညွတ်ရေးဆိုတော့ကြည်ကြည်လောင်လောင်ကိုပြောလာတယ်ဟိုလူသိချင်ကြစက်တိုက်ကိုပြောလာတာကျွန်တော်တို့ကြားနေရဒီကရေရပိုင်းတွေကလည်းဆရာတော်လုံးနဲ့ကြည်ပါလေဒီဒိုင်ယနာပါတီတွေဘက်ကNLD ဘက်ကနေပြီးတော့ကန့်လန့်တာပေါ့နော်ပူပေါင်းလို့ဆောင်မှုဆိုပြီးတော့ကန့်လန့်ထားတာရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကပဲဒီ NLD ရဲ့ပြောရေးဆိုမှုရှိသူသူဖြစ်တဲ့မွန်ရဦးအောင်ရှင်နဲ့ကျွန်တော်တို့စီကအလားဆက်တဲ့ညီငယ်တခုမှလည်းမွေဦးအောင်ရှင်ကပြောထားတာရှိပါတယ်ဆိုတော့မြို့သားညီကြီးဆိုရပေါ်ဆောင်မှုအတွေ့တိုင်းသားပါတီတွေကိုကန့်လန့်ထားတာရှိတယ်တိုင်းသားပါတီတွေမှလည်းဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်နေကြတယ်လို့ကြားတဲ့အတွက်ဒါကိုကျေးဇူးပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီဘလူတိုင်းသားပါတီတွေနဲ့လက်တွဲလှုပ်ဆောင်မလဲဆိုတဲ့ဟာမျိုးကိုမေးတဲ့အခါကျတော့အထူးသဖြင့်တော့ဒီအဓိကတော့အနိုင်ရတဲ့တိုင်းသားပါတီတွေပေါ့ပြည်내တည်တည်မှအများစုနိုင်ရတဲ့တိုင်းသားပါတီတွေသခိုင်ရှမ်းမွန်ဆိုပြီးတော့သူအဲ့လိုနာမည်နဲ့တော့ထုတ်ပြောတာရှိပါတယ်အဲ့ဒီတိုင်းသားပါတီတွေအဓိကကြမယ်တစ်ဆက်တည်းမှာပဲဟလာအနိုင်မရပါနဲ့သူဒေတာမှာသက်ဆိုင်ရာဒေတာမှာသူတိုင်းရင်းသားလူကြီးရဲ့ထောက်ခံမှုကိုရတဲ့ပါတီတွေနဲ့လည်းပဲဟလာလက်တွဲလှုပ်ဆောင်မှုဆိုတဲ့လားလာမျိုးမဟုတ်ဘူးအောင်ရှင်ပြောထားတာရှိပါတယ်ဆိုတော့ကျောက်ရတော့ဒီရာကိုကျွန်တော်တို့တဲ့တဲ့သွားကြည့်လိုက်ကြအောင်ဟလာမြန်မာနိုင်ငံမှာမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင် ဘယ်လိုဖွဲ့စည်းသင့်တယ်လို့ဆရာယူဆပါလဲ။အဲ
ကျွန်တော်တို့အခုဟွာကတော့ကျွန်တော်တို့ရဲ့ဒီအခြေခံဥပဒေအရာကဟိုဘ ਹੁ မာပေါ့နော်ပြည်အောင်စုအဆင့်မှာကတမရစနစ်ဆန်ဆန်အဒီတမရစနစ်ပုံစံအဲဖွဲ့ထားတာဆိုတော့တမရကသူကအစိုးရအဖွဲ့ဝင်အဖြစ်ကိုဘယ်ပါတီကမဆိုတင့်တော်တဲ့လူကိုသူကထည့်လို့ရတယ်ကျွန်တော်ပါလီမန်စနစ်နဲ့မတူတဲ့အဲတစ်ချက်ကအဲ့ဒါပေါ့ပါလီမန်စနစ်မှာကတော့သူကရွေးကောက်ပွဲနဲ့နိုင်လာတဲ့ပါလီမန်အမတ်ကိုမှအစိုးရအဖွဲ့တဲ့ထည့်လို့ရတာပေါ့လေဆိုတဲ့အခါကျတော့အဲ့ဒီအဆင့်မှာကကျွန်တော်တို့ဒီတင့်တော်တဲ့လူသူ့အနေနဲ့ခုနပြောသလိုတိုင်းရင်းသားပါတီတွေကတင့်တော်တဲ့ပုံကိုယ်တွေကိုသူအဆိုပြုနိုင်တယ်เนาะအဲဒီဖွဲ့စည်းနိုင်တယ်တခါပြည်နယ်တွေမှာကြတဲ့အခါကျတော့ဒီသက်ဆိုင်ရာဒေသကတိုင်းရင်းသားပါတီတွေကအဲလွှတ်တော်ထဲမှာနိုင်ရတဲ့ပုံကိုယ်တွေကိုကျွန်တော်တို့ဝန်ကြီးချုပ်ဖြစ်စေเนาะဝန်ကြီးဖြစ်စေနေရာပေးလို့ရတယ်အဲဆိုတဲ့အခါကျတော့ဒါကဟိုစဉ်းစားရမှာသူဒီဒီဟွာအနိုင်ရတဲ့ပါတီအနေနဲ့စဉ်းစားရမှာကတော့ဟိုအရင်2015တုန်းကလို့လူပုဂ္ဂိုလ်ကိုကြိုက်လို့အဲ့လူပုဂ္ဂိုလ်ဓာတ်ရိုက်ကန်းကန်းလိုက်တာမျိုးကတော့ဟိုတက်ရောက်မှုမကောင်းဘူးဥပမာဥယေတာအောင်ပေါ့နော
်ဟုတ်ကဲ့
အဲဥယေတာအောင်ကိုကြိုက်တဲ့အတွက်ကြောင့်ဥယေတာအောင်ကိုဒီကျွန်တော်တို့ကကန်းလန်းလိုက်တဲ့အတွက်ကြောင့်မလို့သူ့ပါတီနဲ့ပြဿနာတက်ပြီးတော့သူတို့လည်းကွဲကျွန်တော်တို့သွားကျင်တဲ့စီလုံးညီညွတ်ရေးလည်းမရပါဘူးเนาะအဲ့ဒါမျိုးကိုတော့ရှောင်ဖို့လိုလိမ့်မယ
်ဟုတ်ကဲ့
နောက်တစ်ချက်ကဒီလက်ခံတဲ့ဒီကန့်လန့်အခံရတဲ့ပါတီရဲ့အနေနဲ့ကြတော့ဘာကိုစဉ်းစားသင့်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီရာထူးနေရာတာဝန်ကိုယူတဲ့ဆိုတာမျိုးကိုဟိုညှိနှိုင်းတာတဲ့เนาะဘယ်လို policy နဲ့သွားမှာလဲเนาะသူတို့ဒီအစိုးရကသွားတဲ့ policy တွေဟာကို့တိုင်းသားပါတီတွေသွားတဲ့ policy နဲ့ကြိုက်မလားเนาะအဲ့ဒီကိစ္စတွေညှိနှိုင်းနိုင်မလားတို့တော်ဒီမဟုတ်ဒီ NLD အစိုးရကချမှတ်ထားတဲ့ policy အောက်မှာပဲသွားမှာဆိုရင်အဲ့ဒီအစိုးရအဖွဲ့အနေနဲ့သွားမှာဆိုရင်အဲ့ဒီဟာတွေကိုကိုကလက်ခံနိုင်မလားဆိုတာစဉ်းစားဖို့လိုတာပေါ့เนาะအဲ့လိုမဟုတ်ဘူးဆိုရင် तू ကခုနဦးတမောင်တန်းပြောသလိုကျွန်တော်တို့ကဒီစီလုံးညီညွတ်ရေးကိုသွားရင်းနဲ့လှုပ်ရင်းနဲ့ဟိုရန်နေဖြစ်ပြီးတော့เนาะအမြင်နဲ့မတူဖြစ်ပြီးတော့ क्वे ပြဲပြီးတော့တခါထွက်တာတို့ထုတ်ခါတာတို့အဲ့ဒါမျိုးတွေဖြစ်လာနိုင်တာပေါ့ဗျာဒါကတော့နှစ်ဖက်စဉ်းစားရမယ့်အချက်လက်တွေပေါ့နော
်ဟုတ်ကဲ့ဥဒမောဇန်အနေနဲ့ရောတကယ်သာလူသားညီညွတ်ရေးအစိုးရပြဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ယူဆပါသလဲ
အစိုးရအဆင့်အဆင့်ရှိတယ်ပေါ့တော်တော်ဆယ်မှာဘိုးအစိုးရရှိတယ်တိုက်ဒေသကြီးအစိုးရရှိတယ်နော်ဘိုးအစိုးရအဆင့်မှာကညီညာရေးဖြစ်စဉ်ကိုသွားနေတယ်ပေါ့သွားနေတဲ့ခါကျတော့ကျွန်တော်ကတော့ငြိမ်းချမ်းရေးဖြစ်စဉ်ကိုမြန်မြန်ပြီးသွားတဲ့အချိန်ဟုန်ကောင်းသွားတဲ့နိုင်ငံရေးရွှေလီဘွဲစီကိုသွားလိုက်တာမြန်မာနိုင်ငံအတွက်ထွက်ပေါက်ကောင်းတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဘိုးဆိုးရရဲ့နေရာတွေကိုလည်းလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ကတိုင်းရင်းသားအဖွဲ့တွေအတွက်ကျွန်တော်ကတော့ပို့ပြီးတော့ထားစေချင်ပါတယ်။တိုင်းဒေသကြီးအစိုးရတွေကိုဖွဲ့စည်းတဲ့အခါမှာတော့စိုးစိုးကိုရဲထုံပြောတယ်လို့ပေါ့နော်ကျွန်တော်တို့ပါတီတွေကိုစဉ်းစားတင်တယ်။ဒါပေမဲ့အခုတတိကျွန်တော်တို့ကြားနေရတာပါတီတွေကိုပဲကြားမယ်။ဒါပေမဲ့အဲဒီမိုကရေစီအရွေးကမပြီးဆုံးသေးဘူး။လို့ကျွန်တော်တို့ကလက်ရှိအခြေအနေကိုစမ်းစစ်မယ်ဆိုရင်တော့အင်အားစုအလုံးပါဝင်တဲ့အစိုးရဖွဲ့မျိုးတွေကိုတိုင်းဒေသကြီးတွေမှာစပြီးဖွဲ့ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့
။နော်အဲ့ဒီလိုပြောတဲ့အခါကျတော့တိုင်းငါးတွေမကတော့ဘူးပေါ့နော်။NGO တွေကိုကျွန်တော်စဉ်းစားရတယ်။ဘိုးမဆိုရင်အင်မတန်ရေးကြီးတဲ့နေရာမျိုးကိုကိုမင်းကိုနိုင်လို့ဒီမျိုးအတွက်စဉ်းစားတင်တယ်လို့ကျွန်တော်ထင်တယ်။နော
်
အထူးသဖြင့်88မျိုးဆက်ကြောင်းသားအုပ်စုပေါ့အခုပြည်သူ့ပါတီနဲ့ဝင်နေမဲမရဘူး။ဒါပေမဲ့ဒီမိုကရေစီအရွေးအတွက်အင်မတန်ရေးကြီးတဲ့ပါတီဖြစ်ပါတယ
်။
နော်သူတို့ကိုစီလုံးညီညွတ်ရေးအတွက်ကောအဲ့ဒီတောင်းကနေစဉ်းစားဖို့လိုလိမ့်မယ်ထင်တယ်။နောက်ခု NGO ပေါ့နော်အကျိုးဆိုရင်တိုင်းနေရဆိုရင်မှထင်ရှားတဲ့လုံရီကိုင်းလည်းရှိတဲ့เนาะတဘာဝရင်းမြစ်တွေစီမံခန့်ခွဲမှုမှာတော်တော်ကြွားကျင်တဲ့ပုံစံတွေလုပ်ထားခဲ့တဲ့ကိုမော်ထုံးတို့လူမျိုးပေါ့ SNLD ကလည်းဝင်ပြီးပြန်နေရှမ်းမြောက်မှာအမတ်သုံးမျိုးသားလွတ်တော်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
เนาะသူတို့လူမျိုးပေါ့เนาะနောက်ပြီးတော့ကျွန်တော် NGO ကိုလောကမှာလည်းတော်တော်လုံနိုင်ကြိုင်နိုင်ရှိတဲ့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိပါတယ်ဥပမာအဖြစ် NLD နဲ့လည်းနီးစပ်ခဲ့တယ်မခင်လေးလူမျိုး
ဟုတ်ကဲ့
နော်ဒါက မတတိုင်းကိုပြောထားမယ်ဆိုရင်
နာမည်နဲ့တကွာထုတ်ပြောနေရဆိုတော့ဆရာတို့လော်တယ်လို့ပြောကြတော့မယ်နော
်အဲပို့ဒါကကျွန်တော်ဟိုဂယုမထားမြဥပမာပေးတာပါနော်အခြားတော်တဲ့လူတွေအများကြီးရှိပါဒါအဲ့လိုပြောတဲ့အခါမှာလေလူကိုခုနကိုဟိုမျိုးကောက်တာတဲ့ပေါ့နော်ကိုရဲထုံးပြောတာတင်ပါလေနော်ကျွန်တော်တို့ကောက်တာတဲ့ NGO အဖွဲ့ကြီးတစ်ခုလုံးအဖွဲ့လောကကြီးတစ်ခုလုံးကလူတွေကသူတို့ရွေးချယ်ထားတဲ့လူပေါ့
ဟုတ်ကဲ့ကျွန်တော်တို့အကြမ်းင်းပြောနေဆိုရင်တော့တကယ်ကိုလူရည်ဆိုင်ရည်ရှိတယ်သူကန္တာနဲ့သူကန္တာနဲ့သူတည်တည်လိုက်ကျွမ်းကျင်တယ
်ဟုတ်ကဲ့
ဘောင်းဆောင်ကလူတွေပါတဲ့ပေါ့နော
်ဆိုတော့ဒီနေရာမှာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းအင်မတန်အရေးကြီးတဲ့ဟာပေါ့နော်ဒါစကဥရေထုံးဘက်ကိုပြန်သွားပါမယ်မတန်ရေးကြည့်တဲ့ဟာမြန်မာနိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍဆိုတာဘလို့မှချန်တာလို့မရသေးဘူးအခုချိန်ထိဆိုတော့ကျောက်ရွတ်ထွန်းတက်မတော်ရဲ့အခန်းကဏ္ဍကိုရောဒီနေရာမှာဘယ်လိုထည့်သွင်းစဉ်းစားသင့်တယ်ဆရာ
တက်မတော်ရဲ့အခန်းကဏ္ဍကတော့အမှန်ကကျွန်တော်ရဲ့အခြေခံဥပဒေမှာကိုပဲဒီဟိုတက်လာတဲ့အစိုးရတိုင်းမှာပါဖို့အတွက်သူ့အတွက်နေရာပေးထားပြီးသားဗျအဲ့တော့ပေးထားတဲ့ဆိုတာအလုံးလည်းသိကြပါတယ်ကျွန်တော်ဒီပြည်အောင်စုအစိုးရအဖွဲ့မှာရောပြည်내အစိုးရအဖွဲ့ဒီမှာရောတက်မတော်ကကာကွယ်ရေးဦးစီးချုပ်အစိုးပြုတဲ့ဝင်ကြီးတွေပေါ့နော်ဝင်ကြီးတွေအဲနေရာပေးထားတာရှိတယ်ကာကွယ်ရေးဦးစီးချုပ်ကအဲ့ဒါပေးရမယ်အစိုးရကလည်းငင်းဆန်လို့မရဘူးနော်ဆိုတော့အဲ့ဒီဟာကဒါကျွန်တော်တို့ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်တကယ်ရတော့ဒီကျွန်တော်တို့အရက်သားအစိုးရကဥဆောင်မှုပေးနိုင်တယ်ဆိုလို့ရှိရင်ပို့ပြီးတော့စီလုံးညီမျိုးဖို့နောက်တစ်ချက်ကအရေးကြီးတာကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်ကအစိုးရရဲ့ကျွန်တော်တို့အစိတ်ပိုင်းတရားဖြစ်တဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဲကာကွယ်ရေးဦးစီးချုပ်နဲ့ဒူဦးစီးချုပ်ကလည်းအဲ့ထက်မှာအဖွဲ့ဝင်ဖြစ်နေပါတယ်ဗျပါတဲ့အခါကျတော့ဒီအဖွဲ့အစည်းကလည်းတကယ်ပြောမယ်ဆိုရင်တမရကနေပြီးတော့အမြဲတစေခေါ်ယူပြီးတော့တိုင်ပင်အကြံဉာဏ်တောင်းအမြင်တွေဖလဲအဲ့လိုနီးနဲ့ကျွန်တော်တို့ကအရက်ပဲစစ်ပဲဆက်ဆံရေးရဲ့အဲကျွန်တော်တို့ဒီအပြန်အလှန်ယုံကြည်မှုနဲ့အဲနားလည်မှုတည်ဆောက်နိုင်တဲ့ platform တစ်ခုဖြစ်တယ်ဗျ။အဲ့လိုဖြစ်တဲ့အခါကျတော့ဒီဟာကကျွန်တော်တို့ကဟိုဟိုသူတို့ဒီတက်မတော်ဘက်ကထည့်တဲ့ပုံကို6ယောက်ရှိတယ်၊ကိုယ်အရက်ဘက်ကထည့်တာ9ယောက်ရှိတယ်။မဲခွဲရင်ရှုံးမှာပဲဆိုတဲ့ဟာနဲ့တော့ကျွန်တော်တို့ကကြောက်လန့်မနေသင့်ဘူးလို့ကျွန်တော်ကထင်တယ
်။အဲ
ဒီတကယ်တကယ်ကျတော့လဲမဲခွဲเสียမဲခွဲရမယ်လို့လည်းမဆိုဘူး။တန်တယ်တမရအနေနဲ့ကသူကအကြံပေးဖို့အတွက်ခေါ်ပြီးတိုင်ပင်တာပဲဆိုတော့ तू လက်မခံရင်လည်းရတယ်เนาะဒီဟာကိုသူတို့အကြံပေးတဲ့ဟာလောက်ရမယ်လို့လည်းမဆိုလို့ဘူးအဲ့လို့ဆိုတော့ဒါကခုနမေးတဲ့မေးခွန်းအရာပြောမယ်ဆိုရင်ဒီတမရနဲ့ဟိုဖြစ်ဖို့ကစီလုံးညီညွတ်ဖို့တမမို့ရင်ကြားစေဖို့ဆိုတာကအခြေခံဥပဒေမှာဟိုပါပြီးသားအသုံးချဖို့ပဲလို့လား
သူက
ဒီဒီဒီကျွန်တော်တို့မျှော်မြင်ရှိရှိနဲ့လက်မြင်မြင်နဲ့အသုံးချဖို့ပဲလို့လားပါ
ဟုတ်ကဲ့ပါခင်ဗျာ။ကျောက်တမောင်တန်တက်မတော်ရဲ့ခန်းကဏ္ဍဆရာဘလို့ထည့်သွင်းစဉ်းစားပါလေ
။ဟုတ်တရိယာတို့ခုနကိုရဲထုံးပြောတာလေးပေါ့နော်။ဟိုကောင်းပါလေကိုရဲထုံးပြောတယ်လို့လေးဖြစ်လို့ရှိ။အဲ့တော့ပို့ပြီးကောင်းပါအောင်။အာမခံရလည်းရအောင်ဖွဲ့စည်းပုံလည်းပါ။နော်ခုနပြောတယ်လို့တမရခါတာနောက်ဆုံးအဆုံးဖြတ်ဖြစ်သည်ကာလုံမှာစဉ်းစားတာဆိုတဲ့အချက်လေးပြပြည့်ပြောင်းလဲနေတယ်ထင်လိုက်မကောင်းဘူးလားဗျာ။
အဲ့ဒါကအဲ့အဲ့အဲ့ဒါကြောင့်ဂျာပြတ်ပြောပေးရတယ်
ဟုတ်ကဲ့ပြောပါဆရာ
ဒီအခြေခံဥပဒေမှာကပြတ်ထန်းပေးတာပြီးဖြစ်ပါတယ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဒီအခြေခံဥပဒေပါတာဝန်တည်ရက်ကိုဖြစ်စေဥပဒေတရားရပါလုံအတာဝန်များကိုဖြစ်စေထမ်းဆောင်ရန်ဆိုပြီးတော့အဲ့တော့အဓိပ္ပာယ်ကဘာလဲဆိုလွတ်တော်ကသူ့ကိုနောက်ထပ်ထပ်ပြီးတော့ကာလုံဥပဒေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥပဒေတို့ဒီမဟုတ်ကာကွယ်ရေးဦးစီးချုပ်ခန္ဓာချင်းဆိုင်ရာဥပဒေဆမ်သိန်းပေါ့ဗျာတခုခုဒီဟာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်အောင်ကျွန်တော်ကဥပဒေတရားပြတ်ထန်းဖို့ပြတ်ထန်းလိုက်ရင်ပြီးတယ်ပြတ်ထန်းလို့ရတယ်ဆိုတော့အဲ့ထဲမှာကုဏပြောတဲ့စိုးရိမ်နေတဲ့မဲပေးတဲ့စနစ်တွေဘာတွေပါဆက်လို့ရတယ်ကျွန်တော်အဲ့ကဥစ္စာစောစောပိုင်းကလေးကကျွန်တော်တို့ဆောင်းမတဲ့ပုတ်ရေးဦးပါတယ်ဆိုတာကတကယ်လို့များလက်ခွဲစရာကြုံလာခဲ့မယ်ဆိုရင်နော်နိုင်ငံတော်ဒီအဆုံးပြတ်တစ်ခုဟာတိုင်ဖြစ်နေတယ်ဆိုရင်နိုင်ငံတော်သမရသည်အပေါ်မဲအနိုင်မဲပေး၍ဆုံးပြတ်နိုင်သည်ဆိုတဲ့ဟာမျိုးပေါ့ဆိုတော့နိုင်ငံတော်သမရကနှမဲပေးနိုင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါကျွန်တော်တို့လုပ်လို့ရတယ်လွတ်တော်ရဲ့လွတ်တော်ရဲ့ဟိုပါပဲလုတ်ပိုင်ခွင့်မဲ့ဆိုတော့ပြောချင်တာကဥတ္တမောင်တန်းပြောတာမှန်တယ်လို့ဆိုကျွန်တော်တို့အဲ့ဒီလုတ်ပိုင်ခွင့်ကလွတ်တော်လက်ထဲမှာခင်ဗျအဲ့ဒါကြိုက်တဲ့တာဝန်တွေကိုလည်းကာလုံရဲ့တာဝန်တွေကိုလည်းကြိုက်တာပေးလို့ရတယ်နော်ဆိုတော့သူများဆိုရင်နေတယ်လို့မဟုတ်ဘူးဆိုတော့ကျွန်တော်ပြောချင်တာပါ
။ဆရာဦးတမောင်သာဆက်ပါဦးခင်ဗျာ။ဆက်ပါဦး။ဟုတ်
အော်ရေဘူးအားဖြင့်တော့ကျွန်တော်ဆရာကြီးဦးရှိအောင်၃လုံးနဲ့အ၃လုံးလေးကိုယူပြီး၃ညမှာလေသူကများတော့ပြည့်သူရေးလို့ရှိရင်အတတ်တူတူပြုတ်တယ်အဲ့လိုရေးတတ်ပါတယ်အဲ့ဒီလိုပဲအာနာတူတူပြုတ်ရင်တော့ကျွန်တော်တပ်ဖတော်ကိုမချက်စေချင်ဘူးအဲ့ဒီကဏ္ဍမှာနော်ဘာလို့လဲဆိုရင်ဒီမိုကရေစီကိုရွေးတယ်ဆိုတာအာနာတူတူပြုတ်တာကဒီပို့ပြီးတော့ဝေးအောင်အာနာတူတူမပြုတ်ဘူးအာနာကိုဥမတီဘူးဒါမှဒီမိုကရေစီအရွေးကပုံပြီးကောင်းပါပဲ
ဟုတ်ကဲ့
အဲ့တော့ဒါတက်တယ်လည်းကောင်းတယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်မလို့တော့ကျွန်တော်ကစုတ်တာကိုပဲကျွန်တော်လိုချင်ပါတယ်ချဲ့တာကိုမလိုချင်ဘူးအခုအချိန်လေးတူတိတ်ကိုဟိုကျွန်တော်တို့ဟိုဘယ်လိုပြောလဲတစုံတရာသောသဘောတူညီရရဖြစ်တဲ့အချိန်လေးမျိုးဖြစ်နေကြောင်းနိုင်ကောင်းတယ်ဘာလို့လဲဆိုတော့2008ကိုရေးတုန်းကနော်လူတွေအားလုံးပါဝင်ခဲ့တယ်ဆိုပေမဲ့လို့ဒီလူတို့ကရွေးကောက်တင်မြောက်ထားတဲ့ကိုယ်စားလှယ်တွေကိုအားနဲ့အောင်လုပ်ပြီးတော့ကျွန်တော်တို့ဆောင်ရွက်ထားခဲ့တာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါကြောင့်မို့လို့အခြေအနေလေးတွေကိုဒီအခြေအနေကနေပို့ပြီးချဲ့တဲ့ဟာမျိုးတော့တပ်မလို့လည်းပတ်တယ်ကျွန်တော်သဘောမတူပါဘူးမတင်ဘူးလို့ထင်တယ်ဒီမိုကရေစီအတွက
်ဟုတ်ကဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကဟာလာစိုးရင်စရာအတန်နေကျွန်တော်တို့ကြားခဲ့ရတယ်ကျွန်တော်ဆိုရင်အိမ်တိုင်းမစားတိုင်းစိုးရင်ညာတဲ့လူတွေရှိတယ်အချို့စိုးရင်ဆရာအခြေအနေလေးတွေရှိခဲ့ဆိုတော့အဲ့ဒီကနေပြီးတော့ရွေးလာပြီးတော့အခုကျွန်တော်တို့အခုစကားပြောနေတဲ့အချိန်မှာတော့အဲ့ဒီစိုးရင်ဆရာလေးတွေအတိုင်ငယ်ပြေရောနေပြီလို့ကျွန်တော်ကိုယ်တိုင်အဲ့ဒီလိုခံစားရပါတယ်အဲ့လိုနားလည်ရပါတယ်ဆိုတော့လက်ရှိအခြေအနေပေါ်မှာနော် upbeat ပေါ့ဇာဝရတော်လက်ရှိအခြေအနေပေါ်မှာဆရာအနေနဲ့ဘယ်လောက်အထိဒီမှာနိုင်ငံရဲ့အနာဂတ်နိုင်ငံရေးပေါ်မှာဘယ်လောက်အထိအကောင်းမြင်မျှော်လင့်ထားပါလဲဆရာ
လက်ရှိနိုင်ငံရေးအခြေအနေကတော့ဟိုပြည်သူလူထုကလည်းအဲဒီ2015တဲ့ပို့ပြီးတော့เนาะဒီကက်ကက်တတထောက်ခံလိုက်တယ်ဆိုတဲ့အတွက် NLD ရဲ့ NLD အစိုးရရဲ့ legitimacy ဖြစ်ဖို့ညှစ်ဖြစ်မှုပေါ့เนาะအဲ့ဒါကလည်းပို့ခိုင်ကန့်သွားတယ်ပို့ခိုင်ကန့်သွားတယ်နောက်တစ်ခုကဒီရွေးကောက်ပွဲပြီးပြီးချင်းမှာတက်မတော်ကလည်းဒီရွေးကောက်ပွဲကိုเนาะဒီအောင်မြင်မြင်နဲ့ပြီးဆုံးတယ်ဆိုတာကိုလက်ခံသဘောတူလိုက်တယ်အဲ့ဒီဟာတွေကကျွန်တော်ကတော့အကောင်းမြင်တယ်ဗျအကောင်းမြင်တယ်နောက်တစ်ခါကျွန်တော်တို့ဒီ AA ကနေပြီးတော့သူတို့ဒီလုံခြုံရေးအကြောင်းပြချက်နဲ့ရပ်ဆိုင်ထားတဲ့နေရာတွေကိုပြန်ပြီးတော့ UK ပဲလုတ်ပေးဖို့ပြောလိုက်တဲ့ဟာအပေါ်မှာလည်းเนาะတက်မတော်ကတုံ့ပြန်တဲ့အခါမှာတုံ့နှုံးတဲ့စကားလုံးတွေရောနောက်သူတို့ဟိုဒီချက်ချင်းကိုသူတို့သဘောတူလိုက်တဲ့ကိစ္စတွေရောဟာအနာကကျွန်တော်တို့ညဉ့်ရေးဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်လို့ကျွန်တော်ကသုံးသပ်တယ်။အဲအရေးကြီးတာတစ်ခုကတော့ခုနအခုဟိုဟာပေါ့နော်အစိုးရကလည်း NLD အစိုးရကလည်းအခုတိုင်းရင်းသားနိုင်ငံရေးပါတီတွေကိုပေါ့နော်ကန့်လန့်လိုက်တဲ့ကန့်လန့်ချက်ကလည်းဒီအစပြုမှုကကောင်းတယ်နော်။အရေးပိုပြီးတော့ဟိုဟာပေါ့နော်အဲ့လိုကောင်းတဲ့အထဲမှာကျွန်တော်အနေနဲ့နည်းနည်းလေးဆိုရင်နာကတော့အစိုးရနဲ့တက်မတော်ကြားပေါ့နော်အစိုးရနဲ့တက်မတော်ကြားကကျွန်တော်အနေနဲ့အဲပို့ပြီးတော့ပေါ့နော်အရင်2015ကတည်းပို့ပြီးတော့ဒီအပြန်အလှန်ယုံကြည်မှုနဲ့နော်ဘူပေါင်းဆောင်ရွက်မှုပေါ့အဲအဲ့ဒီဟာကိုတော့ရှိစေချင်တယ်အဲ့ဒီတစ်ခုအတွက်ကအဲ့ဒါအဆင်မပြေရင်ကျွန်တော်တို့ကငြိမ်းချမ်းရေးဆွေးနွေးပွဲအတွက်တည်းရောနော်ဒီတစ်ခါတခြားကျွန်တော်တို့ဟိုနေကြပြဿနာဖြေရှင်းတဲ့ကိစ္စတွေရောအဲ့ဒါတွေမှာကဟိုစိတ်သွားတိုင်းကိုမပါဘူးပေါ့နော်အဲ့လိုဖြစ်မှာပဲစိုးပါတယ
်အဲ့တ
ခုလုံးပြောမယ်ဆိုရင်တော့အချိန်နေကောင်းတယ်လို့ဟိုတုံ့တန်နိုင်ပါတယ်ဗျာ
ကျော်ရပွန်တန်ဆောက်ရထွန်းတဲ့သဘောတူလား
အချိန်နေလေးရတော့နည်းနည်းဝေဝါးနေတာပေါ့နော်ဝေဝါးနေတယ်ဆိုတာလည်းတက်မတော်ဘက်ကရှင်းရှင်းလင်းလင်းပြောလို့ရှိရင်ကောင်းမယ်ထင်တယ်နော်ဥမာတက်မတော်ပေါ်ချုပ်ကြီးမြတ်ထူးကအလားယူတဲ့ကိစ္စနဲ့ပတ်သက်ပြီးရှင်းပြထားတာရှိပါတယ်နော်ဒါပေမဲ့အနာယူမလားမယူဘူးလားဆိုတာကပြောပါဘူးနော်နောက်တစ်ခါရွေးကောက်ပွဲရလဒ်ကိုလက်ခံတယ်လို့ပြောပါတယ်ဒါပေမဲ့တပ်မတော်ရဲ့စင်နာကိုပြန်ကြည့်တဲ့အခါရွေးကောက်ပွဲရလဒ်ကိုလက်ခံတဲ့အာနာကိုဘယ်တော့မှထပ်တူလူသူစင်နာတယ်လို့မစင်နာဘူးခွဲပြီးစင်နာခဲ့တယ်ထောင်ပေါက်90တုံးကလည်းလက်ခံတယ်ပြောတာပါပဲဒါပေမဲ့အာနာမလွဲခဲ့ပါဘူးနော်အာနာလည်းပြန်မသိမ်းဘူးလို့မပြောနိုင်ပါဘူးနော်ဒါတော့ဒီလိုသမိုင်းကြောင်းတွေရှိခဲ့တဲ့ခါကြတော့ကျွန်တော်တို့ကရှင်းရှင်းလေးပြောတာကောင်းမယ်ထင်ပါတယ်။နော်အဲ့တော့ဘာလို့လဲဆိုရင်ဒီအစိုးရဖွဲ့ရတော့ပဲ March ဒါ February လောက်ကို March
ဟုတ်ပါတယ်
။ဒုတိယသမ္မတတက်မတော်ကလာပါမယ်။ပြောရင်လည်းပြောလို့ရတဲ့အခြေကိုရောက်ပါပြီ
။ဟုတ်ပါတယ်
။ ပြောတယ်ပြောတင်ပြောတိုက်တယ်လို့ထင်ပါတယ်ရှင်းတော့အောင်လို့เนาะဒီတော့ကျွန်တော်ခုနကိုရထုံးပြောတဲ့အပိုင်းမှာတက်မတော်နဲ့เนาะပြန်လည်ပြီးတော့ညှိနှိုင်းဆောင်ရွက်တာတက်မတော်ကဂျားနေတော့အနေထားကိုပြန်ယူချောင်းပြတော့လို့ပါတယ်เนาะအဲ့ဒီအတွက်လည်းပွဲပြားခြားနားမှုတွေကိုအလုတ်ဖွဲ့တွေထားပြီးခေါင်းဆောင်တွေဓာတ်ရိုက်တွေ့ရင်เนาะထဲတာတဲ့အလုတ်ဖွဲ့မှာဖြစ်နိုင်တဲ့ဟာတွေကိုဖော်ထုတ်ပြီးတော့ပါခေါင်းဆောင်တွေကနောက်ပိုင်းတွေ့ဆုံကြတဲ့တော်တော်သဘောတူမှာတွေ့ဆုံရတဲ့နီလန်လေးတွေကိုလည်းသုံးစေချင်ပါကျန်တာကတော့လူမှုရေးသဘောအရတွေ့တာတော့မကြခဏတွေ့ပါเนาะတရားနဲ့တရားပုံကိုရေးဆိုင်ရနားလည်မှုကြောင့်ဒါတော့မကြခဏတွေ့ပါအလုပ်သဘောကတော့ခုနလုပ်ပုံကံကိုလည်းနဲ့စာစီချင်ပါတယ်ဒါဆိုရင်မြန်မာနိုင်ငံနာဂတ်တွေကောင်းနေထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါကတိုင်းပြည်အတွက်တိတ်ရေးကြီးတဲ့ကောင်းစဉ်ကြောင်းအောင်လို့ကျွန်တော်ထင်ပါတယ်ဆွေးနွေးကြရည်လည်းအများကြီးပဲစဉ်းစားကြရည်လည်းအများကြီးပဲကျွန်တော်တို့ပါရှိနေပါတယ်လက်ရှိတော့အချိန်ကန့်သက်ရတဲ့လောက်ပဲကျွန်တော်တို့ခဏရပ်ထားကြအောင်ပါအော်ဆင်းနေပြီလေဦးရထွန်းဦးတမောင်တန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ
ဒီပေါ်မျိုးနဲ့ဒီသူတို့ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာရေးလီလာသူသူတည်တည်ဦးတမောင်တန်းတို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်နေ мян ခန်းတွေကိုအင်ကာနတ်ဒိုင်းလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဧရိယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ